ပင်လယ်နဲ့ဒေသတွေကရုရှားထိန်းချုပ်ထားတဲ့ Snake Island မွေးကျွန်းနာမှာရုရှားကန့်တဲ့စစ်အရင်ဒဇင်းကိုပြစ်ခတ်ဖျက်ဆီးလိုက်တဲ့ဗီဒီယိုကိုယူကရိန်းစစ်တပ်ကစနေနေ့မှာထုတ်ပြန်လိုက်ပါတယ်။အဝေးထိန်း Drone Director TB2 ကိုသုံးပြီးမစ္စိုင်းတုံးနဲ့ပြစ်ခတ်ခဲ့တာလို့လည်းယူကရိန်းစစ်တပ်ကပြောပါတယ်။ယူကရိန်းတောင်ပိုင်းကအိုဒက်ဆာစိတ်ကမ်းမြို့တောင်ဘက်မိုင်80လောက်ကွာကဒီကျွန်းပေါ်မှာရှိတဲ့ဒုံခွန်းတုံးစနစ်ကိုလည်းဗရက်ကတ် Drone နဲ့ဖျက်ဆီးခဲ့တယ်လို့ယူကရိန်းကာကွယ်ဝန်ကြီးဌာနကပြောပါတယ်။စနေနေ့အစောပိုင်း PBC Planet Labs ကနေရိုက်ကူးတဲ့ကောင်းကင်ဂျိုရုဓာတ်ပုံမှာတော့မွေးကျွန်းမြောက်ပိုင်းကမ်းခြေအနီးမှာရပ်ထားတဲ့ရုရှားလို့စာနာအမျိုးအစားစစ်ရရင်ဒဇင်းကိုတွေ့ခဲ့ရတဲ့အတွက်ဒါဟာ drone နဲ့ပစ်ခတ်ပြီးတဲ့နောက်မီးလောင်ပျက်စီးသွားတယ်လို့ယူကရိန်းကထုတ်ပြန်ခဲ့တဲ့ဗီဒီယိုထဲမှာပြထားတဲ့စစ်ရရင်နဲ့လည်းတူညီနေပါတယ်။ဗီဒီယိုထဲမှာပဲကျွန်းပေါ်ကအဆောက်အဦတွေမီးလောင်နေတာကိုပြသထားပြီးdrone နဲ့တိုက်ခိုက်ခဲ့တဲ့အတွက်ပျက်စီးခဲ့ကြောင်းယူကရိန်းစစ်တပ်ကပြောပါတယ်။မွေကျွန်းမှာအတိုက်ခိုက်ခံခဲ့ရတဲ့အတွက်ရုရှားကပင်လယ်နဲ့ဒေသမှာထိန်းချုပ်ဖို့အတွက်ကြိုးစားမှုတွေမှာအဟန့်အတားဖြစ်နိုင်ပါတယ်။စနေနေ့မှာပဲအိုဒက်ဆာစိတ်ကမ်းမြို့မှာမစ္စိုင်းတုံး6ဆင်းထိမှန်ခဲ့တယ်လို့ယူကရိန်းတောင်ပိုင်းဒေသစစ်ဌာနချုပ်ပြောခွင့်ရကပြောပါတယ်။